အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေဟာဝါရှင်တန် DC မြို့တော်မှာဒီကနေ့စူဝေးချီတက်ပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။လိုမာလာရွေးကောက်ပွဲမှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရတာကိုအတည်ပြုကြေညာမဲ့အပေါ်သမ္မတထရန့်ကကန့်ကွက်ပြောဆိုထားတာနဲ့ပတ်သက်ပြီးထောက်ခံကြောင်းပြသတဲ့အနေနဲ့အခုလိုချီတက်ပွဲတွေလုပ်ဖို့စီစဉ်ထားတာပါ။သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲတွေကိုကွန်ဂရက်လွှတ်တော်မှာဒီကနေ့အတည်ပြုကြေညာမှာပါ။သမ္မတအိမ်ပြူတော်တောင်ဘက်နားလေးမှာလုပ်မဲ့စူဝေးပွဲမှာသမ္မတထရန့်ကိုယ်တိုင်စကားပြောဖို့ရှိပါတယ်။ဒါအပြင်ရွေးကောက်ပွဲမှာသူအနိုင်ရတယ်ဆိုပြီးအထောက်အထားမဲ့ပြောဆိုတာတွေကို Twitter မှာဆက်ရေးနေစေပါ။စူဝေးချီတက်ပွဲတွေအတွက်ဝါရှင်တန်မြို့တော်ကိုရောက်လာကြသူတွေကိုရည်ညွှန်းပြီးအပြတ်အသတ်အနိုင်ရတဲ့ရွေးကောက်ပွဲရလဒ်ကိုခိုးယူတာမျိုးသူတို့တွေလက်ခံကြမှာမဟုတ်ဘူးလို့သမ္မတထရမ့်ကအင်္ဂါနေ့ကပဲ Twitter မှာရေးခဲ့ပါသေးတယ်။အင်္ဂါနေ့ညကလည်းဝါရှင်တန်မှာလူရာပေါင်းများစွာစူဝေးခဲ့ကြပြီးအဲ့ဒီအထက်ကတချို့နဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံးဝင်းစံခတ်ဖြစ်ခဲ့ပါတယ်။ရနေခရမ်းကင်ဆောင်မှုရဲတပ်ဖွဲ့ဝင်ကိုရန်ပြုမှုနဲ့ကျင်းဆက်တဲ့စတန်ဂန်ကင်ဆောင်မှုအပါအဝင်ဆွဲချက်တွေနဲ့လူ6ယောက်ထဲမှ4ယောက်ကိုဖမ်းဆီးထားတယ်လို့အာဏာပိုင်တွေကပြောပါတယ်။